in Burmese.
ဒီနေ့ညကမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂတ်စ်လ3ရက်6တရက်နေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line meter 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညနေအစီအစဉ်မူကတော့ကျွန်တော်ရနိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်မဲ့တဲ့နေ့မှာတော့2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့မနေ့ကကျင်းပတဲ့စကားစစ်ထိုးပွဲမှာတော့ဒုသမ္မတအောင်ဂျိုးဘိုင်ဒန်နဲ့ကျန်ကိုစရီအပြန်အလှန်ထိုးနှက်ခဲ့ကြပါတယ်။ရခိုင်ပြည်နယ်အခြေတန်းနဲ့ပတ်သက်လို့စိုးရိမ်ရောင်းတဲ့ရရှိပြည်နယ်နဲ့ဝိုင်းဝန်းဂျိုးဘိုင်သွားကြဖို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကအာဆီယံညီလာခံနေအတွင်းမှာတိုက်တွန်းသွားပါတယ်။ဆက်ရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလန်နဲ့အတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီကတင်သွင်းတဲ့အစီအစဉ်ဆောင်ရွက်ပတ်သက်လို့ဒီကနေ့လွှတ်တော်မှာဆွေးနွေးခဲ့ကြတာမှာတော
့ဒီလိုဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲနိုင်မှသာဘိုးချုပ်ကံမှုကိုချော့ချနိုင်မှာဖြစ်ပြီးပြည်ထောင်စုနဲ့ပြည်နယ်အကြားမှာလုတ်ပိုင်ခွင့်အာဏာဆွဲဝေ
းခြင်းရခိုင်မျိုးသားပါတီကဥဖေသန်းပြောတာဖြစ်ပါတယ်ဒီကြောင့်ကိုမကြခင်မှာနားဆင်ရပါပါဒါပြင်ကုလသမဂ္ဂဝန်ထမ်းတွေနဲ့ထိုင်းမြန်မာဆွေးနွေးတာဝန်ရှိသူတွေထိုင်းမြန်မာနယ်စပ်ကအဖွဲ့အစည်းတွေကိုတွားရောက်လည်လာခဲ့တဲ့အကြောင်းအပါဝင်မင်းညားကအမေရိကန်ပြည်ထောင်စုမှာပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမရလောင်းဖြစ်ဖို့ဝန်ရွေးခံကြမဲ့ကိုယ်စားလောင်းတွေရဲ့စကားစစ်ထိုးပွဲအကြောင်းကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့ကိုစော်ဝင်းနိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
2020အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တဲ့ရှေ့လမ်းရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာပါတီရင်းကပြန်ဖက်ကိုယ်စားလှယ်နဲ့မင်းညားကစကားစစ်ထိုးပွဲတွင်အပြန်အလှန်ထိုးနှက်ခဲ့ပါတယ်။တိုင်းပြည်ရဲ့အသက်ဝိညာဉ်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့ကြောင်းမရှိခင်ပြည်နယ်ဒီထရိုက်မြို့ကဒီမိုကရက်ကိုယ်စားလှယ်လောင်းနေရဲ့ဒုတိယနေ့စကားစစ်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောဆိုသွားတာပါ။ဒါမှမဟုတ်ပြန်ဖက်အမျိုးသမီးကိုယ်စားလှယ်ကမလာဟဲရစ်ဒီသတင်းပတ်ထည့်အစုပြုခဲ့တဲ့ကျမ်းမာရေးဆက်ရှောက်မှုအစီအစဉ်ဟာရှုပ်ထွေးတယ်လို့ယူဆကြောင်းဒုသမ္မတအောင်ကပြောဆိုရမှာတော့စကားစစ်ထိုးပွဲတွင်သူ့ဘေးမှာရှိနေတဲ့ကယ်လီဖိုးနီးယားပြည်နယ်ထက်လွတ်တော်အမတ် Harris ကဖတ်မကြည့်လို့နားမလည်တာကဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ထက်လွတ်တော်အမတ် Harris နဲ့သမ္မတလောင်း UN မှာရှေ့လမ်းရောက်နေတဲ့ကိုယ်စားတချို့ကလူလာနေတယ်လို့အစိုးရကကျမ်းမာရေးဆက်ရှောက်မှုစနစ်ကိုကင်တွယ်မဲ့အစီအစဉ်တွေကိုတော့ဒုသမ္မတအောင်ကဆန့်ကျင်ထားပြီးသမ္မတအောင် Barack Obama လက်ထက်ကဥပမာကဲလို့ထင်ရှားတဲ့ဖုန်းလုံးသက်တာတဲ့ကျမ်းမာရေးဆက်ရှောက်မှုစနစ်ကိုပုံမူကောင်းမွန်အောင်ပြင်ဆင်ပြီးကျင့်သုံးရေးကိုဒုသမ္မတအောင်ကထောက်ခံထားတာပါ။စကားစစ်ထိုးပွဲမှာပါဝင်ခဲ့သူ New Jersey ပြည်နယ် New York မြို့တော်ဝင်ဟောင်း American နယ်ပွား African နယ်ပွား American နိုင်ငံသားထက်လွတ်တော် Macquarie Poker ကလည်းလူမဲ့အများအပြားမတရားရေးယူခံခဲ့ရတဲ့1994ခုနှစ်ကရာဇဝတ်မှုတပ်ဖြတ်ရေးဥပဒေချမှတ်ရမှာဒုသမ္မတအောင်ကထောက်ခံမှုပေးခဲ့တာကိုလည်းထိုးနှက်ဝေဖန်သွားခဲ့ပါရဲ့။
အီရန်နိုင်ငံရဲ့ဝန်ကြီးအပေါ်အမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်တဲ့ကိစ္စဟာကလေးဆန်တဲ့လို့ရဖြစ်ကြောင်းအီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ပြောကြားလိုက်ပါတယ်။ကြိုတင်ကန့်သက်ချက်တွေမထားဘဲအမေရိကန်ကအီရန်နဲ့ဆွေးနွေးလို့ကြောင်းပြောဆိုနေပေမဲ့သူတို့နိုင်ငံရဲ့ဝန်ကြီးကိုတော့တန်ခတ်အရေးယူလိုက်တယ်လို့ရုတ်တံကတစင်ပြောကြားတဲ့မြင်ကွန်းထဲမှာအီရန်သမ္မတကထပ်သွင်းပြောကြားခဲ့တာပါ။အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်အပေါ်အရေးယူတန်ခတ်မှုဟာလို့ရလို့စင်မဟုတ်တဲ့ထူးခြားတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အကြီးအကဲရှိတူကပြောပါတယ်။ဝန်ကြီးဇာရက်ဖာအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကအထူးပြစ်မှတ်ထားရေးယူထားတဲ့နိုင်ငံသားတွေနဲ့ပိတ်ပင်လိုက်တဲ့လူပုဂ္ဂိုလ်တွေစီးရင်တဲ့မကြသေးခင်ကပဲထည့်သွင်းလိုက်တဲ့အီရန်ခေါင်းဆောင်အယာတိုလာအလီခါမေနီရဲ့ကိုစားဒါမှမဟုတ်ကိုစားအသွင်လှုပ်ဆောင်နေတယ်လို့ရေးယူတံခါးမှုချမှတ်တဲ့သမ္မတရဲ့အမိန့်စာထဲမှာဆွဆွဲထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယုတ်ကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်လာအောင်လုပ်တဲ့အီရန်အာဏာရှင်ရဲ့အရင်းမြစ်တွေကိုလက်မခံကြောင်းတဆင့်တက်ပြီးပြတ်တက်လိုက်တာဖြစ်တယ်လို့ပြောပါတယ်။သူအနေနဲ့အီရန်နိုင်ငံရဲ့ပြင်ပမှာအကျိုးစီးပွားနဲ့ပိုင်ဆိုင်မှုရှိမနေတဲ့အတွက်အမေရိကန်ရဲ့တန်ခါရေးယူမှုကသူနဲ့သူမိသားစုပေါ်အကျိုးသက်ရောက်မှုမရှိဘူးလို့ဝန်ကြီးဇာရစ်ကအလင်းအမြန်တုံ့ပြန်ပြောဆိုခဲ့ပါတယ
်။မြောက်ကိုရီးယားရဲ့နောက်ဆုံးချိန်မစ်ဆန်တုံဆန်သက်မှုဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ကြားဂရုပြုထားရတယ်ကိုချိုးဖောက်ရမရောက်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအချံပြုတ်ကဂျွန်ဘော်ဒန်ကပြောလိုက်ပါတယ်။တိုက်ချင်းပြပထိန်တဲ့မစ်ဆန်တုံတွေနဲ့ပတ်သက်လို့ American and Yakuria Kansanuja, the Botu Tari, Gunas of Satamuriga, Chopoya, Mayaute Chow, Fox, the Internet, and Mimian and Menega, the Piola Dava, Timele, Literature, Tandemani Sunemuri, Nuclear Kinshi, Lopo Sunemuri, Benchin San and Lesulagaro, Migun Topu, Lure Chale, Piosu Dovare, Yakuria Kansanga, Sona Tongi, Sayeni Marunga, Sendeshi, Jan Piosu Tari to American Becca, Sanzani, Lule, Musalunu, Champipoku, Portanga Piola Dava. Nuclear is Sunemuri, Shimitun and Chinejima, Yakuria, Manirungabe, Taropi, Miss Sainonese, Pilo Kerava, Shivanse Kenu Pite, Unsangani, Pilo Lake, Miss Saintonia, a quarter kilometer near Nase, a mere kilometer tonsel out of Yak Kerry Jongle, Takuria, Seteka, Piovare, Timitangi, the Interpalagale, Patenta, Miss Saintonese, Pilo Keramaro, American Gani, Selena Wayu, Takuria, Sopia Kerade, Putuasi, Lichime, Sisinibo, Tongjan and Ine, Santa Kera, Pite Lule, Yakuria, Piosu Tavare.
American Gani, when you might Pompeo, ASEAN, Tetisu, were to put Tanning on Yanivale. ညကိုရီးယားကပက်တင်တာဒုံချီစမ်းသပ်ပြုတ်လို့ပြီးနိုင်ပိုင်းအကြာမှာအခုလိုရောက်သွားတာဖြစ်ပါတယ်။ဒါဟာညကိုရီးယားအနေနဲ့သတင်းပတ်အတွင်းမှာသတင်းပတ်တစ်ပတ်အတွင်းမှာဒုတိယအကြိမ်မြောက်ဒုံချီစမ်းသပ်ပြုတ်လို့တာလည်းဖြစ်ပါတယ်။ဝန်ကြီးပွန်ပေယောကအမေရိကန်အာဆီယံဆွေးနွေးပွဲကိုဘန်ကောက်မြို့မှာအင်ရှင်ဖြစ်လက်ခံကျင်းပခဲ့ပြီးအင်ဒိုပစိဖစ်ဒေသအတွင်းလုံခြုံရေးငြိမ်းချမ်းရ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ င်ဒေတာရင်းအပြန်နေကြတဲ့တရုတ်နဲ့အမေရိကန်တို့ကြားဘက်လိုက်ရက်တီရေးအခက်တွေ့နေကြတဲ့အာဆီယံနိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေကိုယဉ်ကျေးပြီးပြောကြားခဲ့ပါတယ်ဒေတာတွင်းအမေရိကန်ရဲ့စီးပွားရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေနဲ့ဆိုင်တဲ့အစည်းအဝေးမှာလည်းဝန်ကြီးပွန်ပေယိုကအမှာစကားပြောကြားဖို့ရှိပါတယ်
ဒီလိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.9kHz 1068 kHz 1965 နဲ့5.25kHz 1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့စိုးရိမ်နေကြောင်းနဲ့ရေရှည်ပြည်လည်းနဲ့ဝိုင်းဝန်းကြိုးပမ်းကြဖို့တိုင်းနိုင်ငံဘန်ကောက်မြို့ကရှစ်တော်ရှစ်နိုင်ငံများတင်အာဆီယံနဲ့ဆက်ဆက်စီးပွားရေးကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်
။ We are also concerned about the situation in Rakhine State. We're committed to working with Myanmar.
ဒီကိစ္စတွေကချင်းနေပေါ်ဆိုရင်ကြောင့်ပြဿနာအတွက်ရရှိအဖြစ်ရှာနိုင်မှုမြန်မာဘင်္ဂလားဒေ့ရှ်အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကျူးပန်းသွားဖို့ဆုံးဖြတ်ထားကြောင်းလည်းနိုင်ငံခြားဝန်ကြီးမရစ်ပိန်ကပြောဆိုထားတာပါအာဆီယံစီးပွားပွဲတွေအတွင်းမှာတော့ရခိုင်ပြည်နယ်ကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာတွေနေရပြောင်းလဲရေးတိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့ပါတယ်မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီနဲ့သဘောတူညီချက်တွေတရားရည်ထုတ်ထားပြီးအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားတာပါအာဆီယံဆွေးနွေးပွဲလေးကိုတက်ရောက်နေတဲ့အဖြစ်အပျက်ဆိုင်ရာပူးပေါင်းဆောင်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဟာလည်းတန်တမာနေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာစစ်မြေကိုယ်စားအဖွဲ့မကြသေးရင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတာတွေနဲ့နောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားရတယ်ရှိတဲ့ကြောင်းလည်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ကတ္တမကဆိုင်ရာအမေရိကန်တာမကြည့်ဖြစ်ခန့်အဖို့တမရဒေါ်နယ်ထရန့်ကအမည်စင်းတင်သွင်းထားသူကိုအထက်လူတော်ကအတည်ပြုပေးလိုက်ပါပြီ။ Republican Party အတွက်ကာလရှည်ကြာငွေကြေးလူဒန်းနေခဲ့တဲ့ Kentucky ပြည်နယ်က Kelly Craver လက်ရှိမှာကနေဒါဆိုင်ရာအမေရိကန်တာမကြည့်ဖြစ်တာဝန်ထမ်းဆောင်နေတာပါ။သူကို Republican အမတ်အားလုံးနဲ့ Democrat အမတ်၅ဦးတို့ကနေထောက်ခံမဲ56မဲ၊ကန့်ကွက်မဲ34မဲတို့နဲ့အတည်ပြုပေးလိုက်ကြတာပါ။တမရထရန့်ရဲ့ကုလသမဂ္ဂဆိုင်ရာတာအမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအနားယူသွားခဲ့တဲ့ Nikki Haley ရဲ့နေရာမှာကရက်ဖ်ကအစားထိုးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။သူမအနေနဲ့နိုင်ငံရေးအတွေ့အကြုံနဲ့တဲ့အတွက်ဆိုပြီးဒီမိုကရက်အများစုကကန့်ကွက်ခဲ့ကြပါတယ်။သူမရဲ့ပြောပြချက်တွေအရလက်ရှိတာဝန်ထမ်းဆောင်နေတဲ့ယာရုကနေရက်ပေါင်း300ပြက်ကွက်နေတာကိုတွေ့ရကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဒုတိယဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမပေါ့မန်နန်ဒက်စ်ကပြီးခဲ့တဲ့လအတွင်းပြုလုပ်ခဲ့တဲ့သူမကိုအတည်ပြုရေးကြားနာမှုအတွင်းမှာပြောကြားခဲ့ပါတယ်။ကရက်ဖ်ဟာအမေရိကန်ကကြောင်မီးသွေးထုတ်တဲ့ကုမ္ပဏီအကြီးဆုံး company တစ်ခုဖြစ်တဲ့ Alliance Success Partners Company အကြီးအကဲ Joe Craft ရဲ့ဇနီးဖြစ်တာကြောင့်သူမအနေနဲ့အကျိုးစီးပွားပြိပခဖြစ်လာမှာကိုဒီမိုကရက်တီဘက်ကစိုးရိမ်ကြောင်းပြောကြပါတယ
်။ Hormuz ရေလကြားကရေချောင်းတော်လာမှုတွေကိုနိုင်ငံတကာအစီအစဉ်နဲ့အကာအကွယ်ပေးသွားဖို့ American ရဲ့တိုက်တွန်းချက်ကိုဂျာမနီနိုင်ငံကပယ်ချလိုက်ပါရဲ့။ကမ္ဘာရေနဲ့တင်ပို့မှုတွေရဲ့၅ဘုံတစ်ဘုံလောက်ကိုနိုင်ငံတကာကရေနဲ့တင်ပို့တွေနဲ့တည်ဆောင်ဖြတ်တန်းနေတဲ့ကျင်းမြောင်းတဲ့ရေလကြားကိုလုံခြုံအောင်နိုင်ငံတကာစီစဉ်တဲ့ကာကွယ်မှုပြင်သစ်ဗြိတိန်တို့နဲ့အတူဂျာမနီနိုင်ငံလည်းပါဝင်ရေးအမေရိကန်ကတိုက်ထွန်းထားတာပါ။ဂျာမန်နိုင်ငံချိုင်းဝင်ကြီးဟေကိုမက်စ်ကတော့ရည်လက်ချက်ကဆက်သွယ်ရေးလမ်းကြောင်းတွေအားလုံးကိုလွတ်လွတ်လပ်လပ်သွားလာနိုင်အောင်ဖွင့်ထားဖို့တင်းမာမှုတွေရှင်းချနိုင်အောင်ယုံကြည်မှုတည်ဆောက်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။စီရေးတဲ့တဏ္ဍာရေးနည်းလမ်းနဲ့သာဖြည့်ရှင်းရမှာဖြစ်ပြီးစည်ရင်အားနဲ့သာဖြည့်ရှင်းနိုင်မယ်လို့ဘလို့လူမျိုးကလေးနဲ့ယုံကြည်နေတယ်လဲဆိုတော့သူမသိဘူးလို့လည်းဂျာမန်နိုင်ငံရဲ့ဝန်ကြီးကမှတ်ချက်ပြီးပြောဆိုလိုက်တာပါ။ရေလက်ချားတိစမှာအဝေးထိန်ဒရုန်းယာဉ်တွေကိုပစ်ချခဲ့တယ်ဆိုပြီးအမေရိကန်နဲ့အီရန်တို့ကအပြန်အလှန်ပြောဆိုမှုတွေနဲ့တူမကြာခင်သတင်းပတ်တွေအတွင်းအရှေ့လေဘန်ဒေသမှာတင်းမာမှုတွေလည်းကြီးထွားလာနေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဆီးရီးယားနိုင်ငံကိုရေနံတွေတရားမဝင်တင်ပို့ရလို့မတင်ကားတဲ့အီရန်ရေနံတွေတင်ပို့တဲ့စင်းကိုလည်းဗြိတိန်ကဂျီဘရော်လာတာဒေသနီးဖမ်းဆီးခဲ့တာပါ။အီရန်တော်လှန်ရေးပြည်ဆောင်တပ်ကလည်းလက်တုံပြန်တဲ့အနေနဲ့ရေလက်ချားမှာဗြိတိန်လန်တင်ရေနံတွေတင်ပို့တဲ့စင်းကိုဖမ်းဆီးခဲ့တာဖြစ်ပါတယ်
။အခရာဖွဲ့ကောင်းဆောင်အိုဆာမာ ဘင်လာဒင်ရဲ့တားဟာအမေရိကန်တွေကိုညှိထောက်ပံ့ပေးနေတဲ့အကြမ်းဖက်နေနေတဲ့ဆစ်စင်ရေးအတွင်းတေဆုံသွားဝယ်ရှိကြောင်းသတင်းတွေမှာဖော်ပြပါရယ်အသက်30ကျော်အရွယ်ဟမ်ဇာဘင်လာဒင်ဟာတေဆုံသွားပြီလို့အမျိုးမဖော်လို့တဲ့အစိုးရရရှိတွေကဗုဒ္ဓထင်မှာပြောကြောင်း MBC သတင်းဌာနကပထမဆုံးစတင်ကြေညာပါရယ်အဲဒီနောက်မှာတော့ New York Times ကတားဖြစ်သူဘလာဒင်ဟာလွန်ခဲ့တဲ့နှစ်ကအမေရိကန်နေပါဝင်ခဲ့တဲ့ဆစ်စင်ရေးအတွင်းတေဆုံခဲ့တယ်လို့ဖော်ပြပါရယ်ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေကသူတေကြောင်းတိတိကျကျအတိပြုမပြုပေးနိုင်တယ်လို့အသေးစိတ်ပြောဆိုတာမျိုးလည်းမရှိပါဘူးဟမ်ဇာ ဘင်လာဒင်ကိုအသေးဒါမှမဟုတ်ဖမ်းဆီးဖို့သတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာတတန်းစုချီးမြှင့်မဲ့အကြောင်းအမေရိကန်ကကြေညာထားတာပါ9/11လို့ခေါ်တဲ့စက်တင်ဘာ2000တခုနှစ်စက်တင်ဘာ17ရက်နေ့ကနယူးယောက်ကမ္ဘာကုန်သွယ်ရေးအဆောက်အုံတစ်ခုလေးနဲ့ဖောက်တိုက်ဖောက်ပြီးဖျက်ဆီးခြင်းတုန်းကဘင်လာဒင်ဟာတားဖနှစ်ဦးအတူရှိနေခဲ့ကြတာပ
ါနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့စီဇန်တွေကိုကျွန်တော်ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်လို့ကျွန်တော်ရဲ့ Facebook ဆာမျက်နှာကနေလည်းနောက်ဆုံးရသတင်းတွေကိုပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့လွှတ်တော်မှာဒီနေ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေဆွေးနွေးခဲ့တဲ့အကြောင်းကိုပြောပြကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီကတင်သွင်းတဲ့အစည်းအဝေးခန်းစားနဲ့ပတ်သက်လို့ဒီနေ့လွှတ်တော်အတွင်းမှာအပြင်းထန်ဆွေးနွေးခဲ့ကြပြီးတော့အတိုက်ခံပါတီတွေဘက်ကတော့ဒီပူးပေါင်းကော်မတီလှုပ်ဆောင်မှုဟာဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေနဲ့မညီဘူးဆိုပြီးတော့တိုက်ဝတ်ခဲ့ကြပါတယ်။နိုင်ငံသားတချို့ကတော့ဒါဟာအနာရပါတီနဲ့တက်မတော်ကြားကနိုင်ငံရေးကစားကွက်လို့ယူဆပုံရပါတယ်။ဒီနေ့လွှတ်တော်ဆွေးနွေးချက်တွေနဲ့ပတ်သက်လို့တော့မမေခါကစူးစီးတင်ပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးမှာစစ်တပ်ရဲ့ခန်းကဏ္ဍကိုတဖြည်းဖြည်းရှော့ချသွားဖို့အပအဝင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေထွက်ပေါ်လာပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးအထူးသဖြင့်ဒီပူပေါင်းကော်မတီရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးထောက်ခံမှုတွေရောကန့်ကွက်မှုတွေပါရှိနေတာပါ။တိုင်းရင်းသားတွေဘက်ကတော့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်ခံစားခွင့်တွေအတွက်အာဏာရ NLD ပါတီဘက်ကကိုတက်မတော်ဘက်ကပါစဉ်းစားပေးဖို့လိုအပ်တယ်လို့ထောက်ပြကြတာတွေရှိပါတယ်။ပူတွဲအစီရင်ခံစားအဆိုပြုချက်တွေအပေါ်မှာဆိုရင်လေတိုင်းရင်းသားပါတီရဲ့ပြင်ဆင်ရေးအဆိုပြုချက်ကပိုများပါတယ်။ဒါပေမဲ့လေဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးကစားကွက်လားဆိုပြီးတိုင်းရင်းသားတွေဘက်ကတန်တရားရှိနေတာတွေလည်းတွေ့ရပါတယ်။ရခိုင်မျိုးသားပါတီကဥဖေတန်းကတော့စစ်မနေဖက်ဒရယ်စနစ်ကိုတွားနိုင်ဖို့လိုအပ်နေပြီလို့ထောက်ပြလာခဲ့တယ်လို့နိုင်ငံရေးကစားကော့တွေထပ်မကစားကြဖို့လက်ရှိအာဏာရပါတီကိုရောတက်မတော်ကိုပါတောင်းဆိုသွားခဲ့ပါတယ်
။တွေးချောင်းရှိတဲ့စစ်ပွဲတွေကိုရပ်ပြီးငင်းချနဲ့ပြည်တော်စုကြီးကိုတိဆောက်ရှင်နေဆိုရင်ပြည်နယ်များကိုမဖြစ်စလောက်လုပိုင်ခွင့်တွေပေးထားပြီးတော့လက်ရှိဖွဲ့စည်းပုံအုပ်ချုပ်ပုံနဲ့ဆက်သွားလို့မရပါဘူး။ဖက်ဒရယ်တရားကိုရဲရဲဝံ့ဝံ့ဖွင့်ပေးဖို့လိုပါတယ်။ကျွန်တော်အခုမြင်တွေ့ရတာကလွှတ်တော်ထဲမှာဆွေးနွေးမှုတွေရောမဆက်ရသေးဘူး။အပြင်မှာအစိမ်းရောင်အနီရောင်အုပ်စုတွေကလမ်းပေါ်မှာပွဲဆူနေကြပါပြီ။ပြည်သူသဘောထားဆိုတာနဲ့ပါတီအဖွဲ့အစည်းတွေရဲ့မဲဆွယ်မှုပုံရိပ်တွေနဲ့ပိုးပြီးတော့တူနေပါပဲ။တွတ်တော်ကိုနိုင်ငံရေးစင်မြင့်မဲဆွယ်စင်မြင့်အဖြစ်အသုံးမချမိကြဘူး။အားလုံးကိုတပိပေးတိုက်တွန်းရင်းနှီးကူလျှောက်ရပါတယ်ခင်ဗျာ။
အဖွဲ့ဝင်45ဦးပါဝင်တဲ့ပြင်ဆင်ရေးပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်ဆိုတဲ့အချက်ပေါင်း3865ချက်ကိုစုစည်းပြီးပြည်ထောင်စုလွှတ်တော်ကိုပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကအစီရင်ခံစာတင်သွင်းခဲ့တာပါ။ပြည်ထောင်စုကြံခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ပူးပေါင်းကော်မတီဖွဲ့စည်းဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့ခံယူထားကြောင်းနဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်တွေလိုပဲလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာတဲ့အနေနဲ့သာပူးပေါင်းကော်မတီမှာပါဝင်ခဲ့တာဖြစ်ကြောင်းသဘောထားမှတ်ချက်ပေးထားပါရယ်။ပြည်ထောင်စုကြံခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတောင်းအေးကတော့ပြင်ဆင်ရေးပူးပေါင်းကော်မတီလှုပ်ဆောင်မှုတွေဟာဖွဲ့စည်းပုံပါပေါ်ပြပြထန်းချက်တွေနဲ့ကိုက်ညီမှုမရှိသလိုဒုတော်ဝင်အရေး၃ပါးကိုလိုက်နာဖို့တတိပေးပြောဆိုသွားခဲ့ပါတယ်
။ခွင့်ပြုမယ်ဆိုရင်ဒီအစည်းအဝေးကမှာပါတဲ့3865ချက်ကိုကြောင်းကျိုးပေါ်ပြခြင်းနဲ့တကွတန်နိုင်နိုင်ငံပြည်သူတွေကိုချပြပေးဖို့တောင်းဆိုပါတယ်။ဥပဒေနဲ့မညီတဲ့ပူးပေါင်းကော်မတီရဲ့အစည်းအဝေးကိုပယ်ဖျက်ပေးပါရန်ပြင်ဆင်လိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြထန်းချက်တရက်ရက်ကိုဒုတော်ဝင်အရေး၃ပါးဥထိပ်ထားလျက်ဥပဒေနဲ့အညီကျွန်တော်တို့တွေအားလုံးဝိုင်းဝန်းပြင်ဆင်နိုင်ရေးညှိနှိုင်းဆောင်ရွက်ပေးကြပါလို့လေးစားစွာတိုက်တွန်းညှိကုပ်ချော့ပါရခင်ဗျာ
လွှတ်တော်တွင်မှဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအခြေအတင်ဆွေးနွေးနေချိန်မှာပဲလွှတ်တော်ပြင်ပမှာတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြတ်ကျဲကြောင်း90ရွေးကောက်ပွဲအနိုင်ရအမတ်အချို့ဥဆောင်တဲ့ညီညွတ်သောမျိုးသားဒီမိုကရေစီအဖွဲ့ကတရားလွှတ်တော်ချုပ်ကိုစာကြွန်လွှာတင်ခဲ့တဲ့အပေါ်တရားလွှတ်တော်ချုပ်ကလည်းဒါကိုကြားနာစစ်ဆေးဖို့လက်ခံထားပါတယ်ဒီလိုတင်ပြတာနဲ့ပတ်သက်လို့ညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ကဦးဒေးဗစ်လာမင်က
ဒီလိုမျိုးချင်တဲ့အစီအစဉ်ကကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံတဲ့ဘယ်လိုမှဟာဟိုမရှိသူမရှိတဲ့ဥပဒေပြကျွန်တော်တို့ဒီနိုင်ငံရဲ့တိုးတက်ခွင့်ပြုမှုမှုကိုအဲ့ဒါညီငယ်နဲ့ပတ်သက်တဲ့ကိစ္စစကားရံနဲ့ပတ်သက်လို့အနာဒါနောက်ချက်ဖြစ်ပြီးအဒီလိုဥပဒေကကျွန်တော်မလဲမသိပြင်ပြမယ်ပြဆိုရတယ်ပြင်လို့မရရင်လည်းကျွန်တော်အပြည့်ရမှာပဲဒါကိုပြင်လို့မရပြင်နဲ့ပြင်တဲ့ကိစ္စမှာအပြည့်ရရှိတဲ့ကိစ္စရောအဲ့ဒါဖြစ်နေတဲ့လိုက်ပြောနေတာဟာကျွန်တော်နိုင်ငံရဲ့တိုးတက်ခွင့်ပြုမှုနိုင်ငံရဲ့ကျွန်တော်တို့အရေးကြီးသွားဖို့တဲ့ကိုဟာကျွန်တော်အနာဒါလို့ရတယ်ပြည
်တွတ်တော်ရင်းမှာတော့တင်တင်ထားတဲ့ပူတွဲကော်မတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်အစီရင်ခံစာပေါ်လွှတ်တော်ရင်းအကျိတ်အနယ်ဆွေးနွေးမှုတွေရှိနေတာကြောင့်နောက်ဆုံးမှာမဲခွဲဆုံးဖြတ်မဲ့အလားအလာရှိနေတယ်လို့နိုင်ငံရေးလေလာတုံသက်သူတွေကယူဆထားကြပါတယ်။အဆိုပြုချက်တွေကိုမဲခွဲလက်ခံတာမဟုတ်ဘဲအစီရင်ခံစာတစ်ခုလုံးကိုပြန်လည်တုံသက်ဖို့လက်ခံတဲ့သဘောလို့ပြောပါတယ်။ဒါပေမဲ့လည်းဒီအစီရင်ခံစာကိုဘလို့အကောင့်ထဲဖုံမလဲ။ဖွဲ့စည်းပုံပြင်ဆင်ရေးဒီအဆိုပြုချက်တွေကိုဘလို့စူးစီးပြီးဘလို့မူကြမ်းဆွဲမလဲဆိုတဲ့အသေးစိတ်တွေအပေါ်မှာဘာမှရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဖြစ်ရတဲ့နောက်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံနဲ့နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းကိုမချခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတပုတ်ကိုအလဲပေးကြပါတယ်။ကုလသမဂ္ဂဝန်ထမ်းနေနဲ့တကွာထိုင်းမြန်မာအစိုးရတာဝန်ရှိသူတွေပါဝင်တဲ့အဖွဲ့တွေဟာဇူလိုင်လ31ရက်နေ့ကထိုင်းမြန်မာနယ်စပ်အခြေစိုက်ထားတဲ့အဖွဲ့အစည်းတွေရှိရာကိုလာရောက်လေ့လာခဲ့ကြသလိုမိဘမဲ့ကြီးအားတွေကိုလည်းသွားရောက်ကြည့်ရှုခဲ့တာမှာ Social Action for Women စောအဖွဲ့ကိုလည်းလာရောက်လေ့လာသွားကြပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေစိုက်ပြည်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ခြားရေးဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေလူကုန်ကူးမှုတားဆီးနေနေရေးအဖွဲ့များမြန်မာဘက်ကပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေယူနီဆက်မြန်မာကတာဝန်ရှိသူတွေဟာဇူလိုင်လ31ရက်နေ့ကထိုင်းမြန်မာနယ်စပ်မှာဖြေစိုက်ထားတဲ့အဖွဲ့အစည်းတွေကိုလာရောက်လေ့လာခဲ့တာပါဒီလေ့လာမှုတွေအတွင်းမြန်မာနိုင်ငံသားမိဘတွေဆွန့်ပစ်သွားတဲ့မိဘမဲ့ကလေးတွေဟာကိုလည်းလာရောက်ကြည့်ရှုခဲ့ပြီးကလေးတွေရဲ့အခြေအနေတွေကိုလာရောက်မေးမြန်းခဲ့ပါတယ်ထိုင်းမြန်မာနှစ်ဖက်လုံးကအစိုးရကိုယ်စားလှယ်တွေလာရောက်ကြည့်ရှုခဲ့တဲ့အပေါ်ကလေးနဲ့အမျိုးသမီးကူညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဘုတ်မှန်ပါဖြစ်တဲ့မစ်ဖုန်ထောင်းကအခုလိုပြောပြပါတယ
်ဒီလိုအစိုးလိလအရှင်ကနှစ်ဖက်စလုံးကပုံပြီးကောင်းတော့ပါတော့အမဟုတ်လည်းနှစ်ဖက်စလုံးထိုင်းလည်းဘလို့ကူညီရမယ်ပမာလည်းဘလို့လေကူညီကြရမှာပေါ့နော်
ကလေးနဲ့အမျိုးသမီးကူညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလူ့ခွင့်ရေးရှင်နေမစ္စတာစူရဖုန်ကတော့ထိုင်းနယ်စပ်မှာဒုက္ခရောက်နေတဲ့ကလေးတွေကိုကူညီခဲ့တာဟာလူသားချင်းစာနာတဲ့စိတ်နဲ့ကူညီခဲ့တာဖြစ်ပြီးထိုင်းနဲ့မြန်မာဘယ်အစိုးရကမှတာဝန်ယူခိုင်းခဲ့တာမဟုတ်ကြောင်းတစ်ဖက်အစိုးရတွေအနေနဲ့ရှေ့ဆက်ပြီးဒုက္ခရောက်တဲ့ကလေးတွေကိုပုံမောကောင်းမွန်တဲ့အစီအစဉ်တွေနဲ့ကြည့်ရှုမှုတွေလုပ်နိုင်ဖို့အတွက်မျှော်လင့်ကြောင်းပြောဆိုသွားခဲ့ပါတယ်။မလို့စင်မှာတော့မြန်မာဘက်ကကိုယ်စားလှယ်တွေအနေနဲ့လေးလာမှုလုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတချို့ကလေးတွေနေရာပြောင်းနိုင်ဖို့မိသားစုတွေနဲ့တွေ့ဆုံနိုင်ဖို့တွေကတော့
ကိုကြီးမှုတွေလုပ်နိုင်အောင်ကြိုးစားသွားမယ်ဆိုပြီးပြောဆိုသွားပါတယ်မြန်မာဘက်ကကိုယ်စားလှယ်တွေပြောကြားချက်နဲ့ပတ်သက်လို့မစ်ဖုန်ထောင်းကတော့အခုလိုပြောပြပါတယ်အဲ့ဒါကလေးလေးအစောကြီးဟာမနီကတော့ရှင်းနေရပါတော့မင်းတို့ပြောလားမမပြီးမပြန်ရှင်းလားအဲ့လိုပါနော်ကလေးကိုမင်းမင်းကိုပြောတော့ပါ
နိုင်ငံအစိုးရလူသားအရေးမြင့်ဌာနတွေပူးပေါင်းပြီးနေဆက်မှာဒုက္ခရောက်နေသူတွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာလေ့လာတဲ့ခရီးစဉ်ဖြစ်ပြီးမြန်မာဘက်ကကိုယ်စားလှယ်တွေဟာမဲဆောက်ဆေးရုံကြီးနဲ့မဲဆောက်လွေမှုကြီးကြပ်ရေးဌာနတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်မှာရွှေပြားလိုသမားတွေနဲ့ဒုက္ခသည်တွေကိုကျန်းမာရေးရာစောင့်ရှောက်မှုပေးနေတဲ့မဲတော် ာပြီးဖြစ်ပါတယ်ရှင်
။ထိုင်းခြေစပ်သတင်းတော့မိုင်းမာသတင်းပေးပို့ခဲ့တာပါ။အခုတော့လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတိပေးကြပါမယ်ခင်ဗျာ
။ဒေါ်လာရှင်များရှင်။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကျင့်စဉ်ရေးကအစဗကန်ဒေတာကိုကမ္ဘာရေကြီးမှုအငွေနှင့်စည်ရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိအမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်တန်တွေ၆ခန့်တန်တွေကြဲကြဲလောင်လောင်ကြားကြပါရယ်မြန်မာနိုင်ငံမှာပြည်လဲတင့်မြက်ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းချာတဟဇာတာဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲသဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။တော်ရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေလိုက်စီစဉ်မှာဖော်ဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေ့ခြားသောရင်းနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုဒီနေ့ခုနကတိုက်ရိုက်အတန်လွန့်ပေးနေပါတယ်။အခုတခါတော့အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဗိုလ်တူနဲ့ညာကလှုပ်တဲ့ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းနေကြစကားဆက်ထိုးပွဲမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဟာတခြားပြိုင်ဘက်၉ယောက်ကမကြာခဏဝေဖန်ထိုးနှက်တာကိုအခံရဆုံးဖြစ်ခဲ့ပါတယ်။ဒါပေမဲ့မစ္စတာဘိုင်ဒန်ကလည်းသူ့ဘက်မှဝေဖန်ချက်တွေကိုချက်ချင်းတုံ့ပြန်ခဲ့သလိုနောက်နေ့ရွေးကောက်ပွဲမှာသမ္မတဒေါနယ်ထရမ့်ကိုအနိုင်ယူဖို့သူသာလျှင်အကောင်းဆုံးအနေထားမှာရှိသူဖြစ်တယ်ဆိုတာအခိုင်အမာပြောကြားလိုက်ပါတယ်ဒီမိုကရက်တစ်စကားစစ်ထိုးပွဲဒုတိယညအကြောင်းကိုတော့ဂျင်မလုံးကသတင်းပေးပို့ထားပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဂျက်ထွန်းမျိုးမှလုပ်တဲ့စကားစစ်ထိုးပွဲဟာဘိုးဘီတက်ဝင်လှူရှားခဲ့ပြီးတော့လက်ရှိစစ်ပြေးနေတဲ့ဂျိုးဘိုက်တန်ကိုသူ့ရဲ့ကံဘက်တွေကဂျမားရေးဆောင်ရှောင်းမှုဥရိယာတိပြောင်းလဲမှုနဲ့ရာဇဝတ်တရားစီရင်ရေးပိုင်းတွေမှာဝေဖန်ထိုးနှက်ကြပါတယ်ဒါပေမဲ့ဘိုက်တန်ကလည်းသူတို့ကြားမတူညီတဲ့ဂျမားရေးဆောင်ရှောင်းမှုစီစဉ်တွေပေါ်ကယ်လီဖိုးနီးယားတက်လွတ်တော်မှကမလာဟဲရစ်အပါအဝင်ဝေဖန်သူတွေကိုပြန်ပြီးတုံ့ပြန်ပါတယ
် And to be very blunt and to be very straightforward you can't
ဦးမွေးလင်းလင်းနဲ့ဒါတို့ပြောရမယ်ဆိုရင်တော့သမ္မတထရန့်ကိုသူ့အစီအစဉ်နဲ့ပတ်သက်လို့ဟိုလိုလိုဒီလိုလိုပြောပြီးအနိုင်ယူလို့မရနိုင်ပါဘူ
း So I think that you should really think about what you're saying but be reflective
ကိုဘာပြောတယ်ဆိုတာတေချာစဉ်းစားသင့်တယ်လို့ကျွန်မချင်ပါတယ်ဒါပေမဲ့တေချာသုံးသပ်ပြီးနားလည်ဖို့ကအမေရိကန်လူထုဟာစံမာရေးဆောက်ရှောက်မှုလိုချင်ကြပြီးတော့အဲ့ဒါကိုရဖို့ကုန်ကြစရိတ်ကအတားအဆီးဖြစ်တာမျိုးမလိုချင်ကြပါဘူး
လူဝင်မှုကြီးကြပ်ရေးပိုင်းနဲ့ပတ်သက်လို့လဲအိုဘားမားအစိုးရဝန်ကြီးဟောင်းဟူလီယန်ကက်စထရိုနဲ့ဘိုင်ဒန်တို့အခြေတင်ပြောကြပါတယ်ကက်စထရိုကနေဆက်ကဝင်လာတဲ့ရွှေပြောင်းသူတွေကိုရေးယူတာမျိုးမလုပ်စေချင်ပါဘူးမစ္စတာဘိုင်ဒန်ကအဲ့ဒါကိုလက်မခံပါဘူ
း If you cross the border illegally you should be able to be sent back
နေဆက်ကနေတရားမဝင်လာတဲ့ဆိုရင်ခင်ဗျားကိုပြန်ပို့ရမှာပါပဲအဲ့ဒါကယာဆွေးမှုပါ
First of all, Mr. Vice President, it looks like one of us has learned the lesson.
ဒုသမရခင်ဗျာပထမဆုံးပြောချင်တာကကျွန်တော်တို့တဲကတဦးဟာအတိတ်ကိုသင်ခန်းစာယူခဲ့ပြီးတဦးကတော့သင်ခန်းစာမယူသေးပါဘူ
းလူငန်းဝင်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးနှစ်တော်ကြာတော့ကဘိုင်ဒန်ပြောခဲ့ဘူးတော့ကိုနယူးယောက်ထက်လွတ်တော်မှ Kirsten Gillibrand ကအဝေးပါမှာတယ
် Most women have to work to provide for their kids. Many women want to be working to provide
အမျိုးသမီးများစုဟာသူတို့ကလေးတွေအတွက်အလုပ်လုပ်ရပါမယ်အမျိုးသမီးအများပြားဟာသူတို့လူမှုအဝင်းအဝိုင်းကိုအထောက်အကူဖြစ်စေဖို့အလုပ်လုပ်ချင်ကြပါတယ်အဲ့ဒါကိုအခုမယုံနာလား ဒါမှမဟုတ်အရင်တုန်းကပြောခဲ့တာဘာကိုဆိုလိုတာပါလဲ
I was deeply involved in making sure there's the equal pay amendments I was deeply involved in all these things
သူညီသားဆိုင်ရာပြည်စင်ပြည့်စုံချက်ဒီမှာကျွန်တော်ထဲထဲဝင်ပါဝင်ခဲ့ပါတယ်အဲ့ဒါတွေအလုံးနဲ့ပတ်သက်လို့ထဲထဲဝင်ပါဝင်ခဲ့တာပါကောလိပ်ကျောင်းတွေမှာမြို့သူတွေပေါ်ပို့ပြီးတော့လေးသားသားပြုမှုကို is on us ဆိုပြီးချက်ကိုကျွန်တော်တင်ခဲ့ပါတယ်ဆာဂူးစ်တက်တော့ကျွန်တော်လည်းဒီမှာပါလာခဲ့ပြီးတော့မြို့သူတွေကိုဒန်းတူညီမျှပြုမှုဆက်ဆံမှုနဲ့ပတ်သက်ပြီးတော့ဆရာထက်တနာတိတ်ကိုကောင်းတယ်လို့ပြောခဲ့ပါတယ်။ခင်ဗျားအခုသမ္မတရွေးကောက်ပွဲဝင်ချိန်ကျမှဘာဖြစ်သွားလဲဆိုတော့ကျွန်တော်နားမလည်ပါဘူး
။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေတယောက်နဲ့တယောက်တိုက်ခိုက်တာမရှိတဲ့အချိန်ဒီမှာတော့သမ္မတ Trump ကအပြင်းထန်ဝေဖန်ကြပါတယ်။ဒီထက်မှကော်လိုရာဒိုအထက်လွှတ်တော်အမတ် Michael Bennett လည်းအပါအဝင်ပါ
။ We've been consumed by a president who frankly doesn't give a damn.
ခင်ဗျားခလေးတို့ပဲဖြစ်ဖြစ်ကျွန်တော်ခလေးတို့ဖြစ်ဖြစ်တော့ကယူမဆိုင်တဲ့သမ္မတကြောင့်ကျွန်တော်တို့အချိန်ကြီးကုန်လာပါတယ်။သမ္မတခင်ဗျားကလေးရစာတင်ငန်းထဲမှာပဲရှိရပါမယ်။လောင်ရင်ထဲမှာထည့်ထားမှာမဟုတ်ပါဘူး
။လူမျိုးရေးနဲ့မတူကွဲပြားမှုတွေနဲ့ပတ်သက်ပြီးသမ္မတ Trump တိတ်မကြခင်ကပြောခဲ့တာဒီပေါ် Mr. Biden ကလည်းဝေဖန်ပါတယ်
။ So Mr. President, let's get something straight. We love it.
သမ္မတရတဲ့တဲ့ပြောကြအောင်ပါ။ဒါကိုကျွန်တော်တို့ကြိုက်ပါတယ်။ချန်ထားမှာမဟုတ်ပါဘူး။ကျွန်တော်ဆက်ရှိနေမှာဖြစ်ပြီးခင်ဗျားလက်ထဲထည့်ထားမှာမဟုတ်ဘူးဆိုတာသိကြပါတယ်
။လာမယ့်စက်တင်ဘာလမှာဒီမိုကရက်တွေနောက်တစ်ကြိမ်စကားဆက်ထိုးကြအောင်မှာဖြစ်ပြီးအဲ့ဒီခါကြရင်တော့ပိုးပြီးတင်းကျပ်တဲ့သမ္မတချက်တွေရှိလာမှာမို့စကားဆက်ထိုးပွဲပါခွင့်ရသူပိုနှဲသွားနိုင်ခြင်းရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတ
ယ်။ဒီမှာပိုင်းကနေကြာတော်ရင်းနေ့ညနေခင်းအစီအစဉ်တွေကို line number 79 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ် PP ချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ 9:00 ကနေ 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကိုယ်တော်ကြံနေသေးတဲ့အချိန်အတွက်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတလဲချင်ညာပြီးမှဖြစ်ပါတယ
်2010 American သမ္မတရွေးကောက်ပွဲမှာသမ္မတ Donald Trump နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ Democratic Party ကိုယ်စားလှယ်တွေရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်း Joe Biden ဟာပါတီဝင်ကပြန်ပြတ်ကိုယ်စားလှယ်နဲ့မင်းညားကစကားစစ်ထိုးဝဲမှာပြန်လည်ထိုးနှက်ခဲ့ကြပါတယ်။တိုင်းပြည်ရဲ့အသက်ဝိညာဉ်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့ကြောင့် Michigan ပြည်နယ် Detroit မြို့ကဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့ဒုတိယနေ့စကားစစ်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောဆိုခဲ့တာပါ။ဒီနိုင်ငံချားရေးဝန်ကြီးပေါ် American ပြည်တော်စုကတန်ခတ်အရေးယူလိုက်တဲ့ကိစ္စကလေးဆန်နဲ့လောက်ရဖြစ်တဲ့အကြောင်း UN သမ္မတ Hassan Rouhani ကဒီနေ့ပဲပြောလိုက်ပါတယ်။ကျူတင်ကသက်ချက်တွေမထားပဲ American က UN နဲ့ဆွေးနွေးလို့ရလို့ပြောနေပေမဲ့နိုင်ငံချားရေးဝန်ကြီးကိုတန်ခတ်အရေးယူလိုက်တာဖြစ်တဲ့အကြောင်းရုံးမြင့်တညာကပြောတဲ့မင်းကွန်းထဲမှာ UN သမ္မတကထည့်သွင်းပြောဆိုသွားတာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမက်ပွန်ပီယိုဟာအာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ထိုင်းနိုင်ငံမှာရောက်နေပါတယ်။မြောက်ကိုရီးယားကပက်ထင်းတက်တုံးစမ်းသပ်ပြုလုပ်ပြီးနိုင်ပိုင်းချံမှာပဲအာဆီယံဆွေးနွေးပွဲတွေကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အချက်တင်းနဲ့ပတ်သက်လို့ဆိုရင်လည်းအကြောင်းနဲ့ရရှိပြည်နယ်နဲ့ဝိုင်းဝန်းကြိုးပမ်းသွားကြဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကရှစ်တောင်အရှက်နိုင်ငံများအသင်းအာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံချိုင်းဝန်ကြီးကဒီနေ့ပဲတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်ဆိုရင်ကြောင်းကတ္တနာရီအတွက်ရေရှည်ဖြည့်ဆည်းနိုင်မှုမြန်မာဘင်္ဂလားဒေ့ရှ်အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကြိုးပမ်းသွားဖို့ဆုံးဖြတ်ထားတဲ့အကြောင်းဩစတြေးလျနိုင်ငံချိုင်းဝန်ကြီးမရစ်စ်ဘိန်းကပြောဆိုခဲ့တာပ
ါသတင်းချင်းချုပ်ကိုကိုအောင်လွင်ဦးညင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုတော်တော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီယိုဖြစ်ပါတယ် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိ 9km 19.19 နဲ့25ရုပ်ကနေအသံလွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
ါ
This program has come to you from the Voice of America, Washington.